မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုနှုန်းနေ့စဉ်ထောင်ချီမြင့်တက်နေတယ်လို့သိဆုံးမှုတွေလည်းတိုးပွားလာနေချိန်မှာပဲနိုင်ငံအတွင်း COVID-19 ကာကွယ်ဆေးနဲ့ကုသဆေးဆိုပြီးလိမ့်လည်ရောင်းဝယ်နေတာတွေရှိနေကြောင်းကျန်းမာရေးအစိုးရဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကသတိပေးလိုက်ပါတယ်
။ online မှာလိမ်ရောင်းနေတယ်လို့ပြောအောင်ပါနော်။ကျွန်တော်ကလည်းခက်တာအဲဒီ online ကိုဘယ်လိုလုပ်ပြီးအရေးယူရမလဲမသိတာစုတ်စီကတွက်ပြောက်သွားရမှာနော်ဆရာဒီနေ့ကိုရောင်းနေကြတယ်ဆရာအိမ် delivery ရောက်လာတယ်။နောက်နေ့အဲ့ဒီပုံဆက်တယ်များတယ်လို့ဆရာသက်ဆိုင်နေကြွားယူသွားပြီ။တချို့လူငွေလွှဲပေးလိုက်ပြီးသက်ဆိုင်ကဆွဲပြီးယူသွားတာဘာသိမှလည်းရောက်မလာဘူးဆရာ။အဲ့တော့ဒီဟာတွေကိုအမျိုးမျိုးပေါ့နော်ဒီနေ့တဲ့လူတွေအုပ်စုရှိတယ်ဆရာ online ပေါ်မှာအဲ့တော့ဒီလိုလူတွေရဲ့နောက်ကိုပါမတော့အောင်လို့ပေါ့နော်။ဘုကြီးကနာကာဝေးဆိုတာဆက်ပြီးပါဦး။ဒါတွေကစောင့်ကြည့်အောင်လို့လက်ရှိဒီကောင်ကတော့ဒီဘက်ကျန်းမာရေးအဖွဲ့အပြီးမဲ့ပြေတာကိုခုမှမကြည့်သေးပါဘူးဆိုတော့
ဒီဘက်ကျန်းမာရေးအဖွဲ့ WHO ကတရားဝင်အသိမှတ်ပြုထားတဲ့ COVID-19 ကာကွယ်ဆေးမရှိသေးတဲ့အကြောင်းကျန်းမာရေးအစိုးရဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုရှင်းလင်းပြောပြသွားတာဖြစ်ပါတယ်ကျမ၏ဝန်ကြီးဌာနအနေနဲ့လည်း COVID-19 ရောဂါကာကွယ်ဆေးပြည်သူတို့အသိပေးချက်ဆိုပြီးဝန်ကြီးဌာနရဲ့ Facebook နဲ့ website တွေမှာအော်တိုဘလတ်ရည်ရည်ကကြေညာချက်တွေထုတ်ပြန်ထားပါတယ်အော်တိုဘလတ်ရည်ရည်ကတော့ COVID-19 ရောဂါနဲ့သေဆုံးသူနောက်ထပ်32ယောက်ရှိခဲ့ကြောင်းကျမ၏နိုင်ငံအစဝန်ကြီးဌာနကကြေညာခဲ့ပါတယ်ဒါကြောင့်သေဆုံးသူစုစုပေါင်း353ယောက်ရှိသွားပြီဖြစ်ပါတယ်ဗိုင်းရပ်စ်ကူးစက်ခံရသူကလည်း1142ယောက်ထပ်ပြီးအတည်ပြုခဲ့တာဖြစ်လို့ကူးစက်သူဦးရေ15525ဦးရှိသွားပြီဖြစ်ပါတယ်